UK နိုင်ငံတွေကနေ Scotland နိုင်ငံခွဲထွက်ရေးမထွက်ရေးဆန္ဒခံယူပွဲတွေကိုကြာသပတေးနေ့မှာကျင်းပတော့မှာဖြစ်ပေမဲ့ဘယ်ဘက်ကိုမဲပေးရမလဲဆိုတာဝေခွဲမရဖြစ်နေသူတွေလည်းရှိကြပါတယ်။ရင်းထဲကဆန္ဒအရာခွဲချင်ပေမဲ့နောက်ဆက်တွဲအကျိုးဆက်တွေအရ UK နိုင်ငံထဲမှာပဲဆက်နေသင့်တယ်ဆိုတာမျိုးစဉ်းစားကြတဲ့သူတွေ Scotland ထဲမှာရှိနေကြသေးတယ်လို့ Edinburgh မြို့မှာနေတဲ့မြန်မာတစ်ယောက်ကပြောပါတယ်။အခုလိုဆုံးဖြတ်ချက်မချနိုင်သေးသူတွေရဲ့စိုးရိမ်မှုတွေနဲ့အတူနောက်ဆုံးမဲဆွယ်မှုအခြေအနေတွေကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမျက်မှောင်ကဆက်ပြီးတင်ပြပါမယ်
။ Scotland နဲ့ကို UK နိုင်ငံတွေကနေခွဲထွက်ရေးမထွက်ရေးဆန္ဒခံယူပွဲလုပ်ဖို့အချိန်နှီးကပ်နေတာနဲ့အမျှနှစ်ဖက်လုံးကမဲဆွယ်စည်းရုံးမှုတွေကလည်းအထွတ်အထိပ်ကိုရောက်နေကြပါတယ်။ Jordan လူမှုစစ်တမ်းကောက်မှုတွေမှာလည်းအင်္ဂါနေ့အထိခွဲထွက်ခြင်းနဲ့ဘက်နဲ့ဆက်တွဲနေခြင်းနဲ့ဘက်ကြားမှာအရေးအတွက်ကအတူတူလောက်နှီးပါဖြစ်နေပါတယ်။ဆက်နေခြင်းတဲ့သူတွေက57ရာခိုင်နှုန်းရှိနေပြီးတော့ခွဲထွက်ခြင်းတဲ့သူတွေက49ရာခိုင်နှုန်းရှိနေတာပါ။တစ်ချိန်တည်းမှာပဲခွဲထွက်ပြီးတည်ကြလွတ်လပ်တဲ့နိုင်ငံအဖြစ်ရပ်တည်ဖို့မဲပေးရမလား။ UK နိုင်ငံထဲမှာဆက်လက်တည်ရှိနေတဲ့ဘက်ကမဲပေးရမလားဆိုတာမဆုံးဖြတ်ရသေးတဲ့သူတွေကလည်းရှိနေတဲ့အတွက်ဆန္ဒခံယူပွဲမှာသူတို့ရဲ့အဆုံးအဖြတ်ကအရေးကြီးတယ်လို့ Scotland ရဲ့မြို့တော် Edinburgh မြို့မှာနေတာအနှစ်30ကျော်နေပြီဖြစ်တဲ့ဒေါက်တာကျော်စွာက VOA မြန်မာပိုင်းကိုပြောပါတယ်။အဲ့လိုမျိုးဘယ်ဘက်ကနေမဲထည့်ရမယ်ဆိုတာမဆုံးဖြတ်ရသေးတဲ့သူတွေအဓိကစဉ်းစားနေတဲ့အချက်ကတော့ Scotland နိုင်ငံဖြစ်သွားရင်ဘယ်လိုငွေကြေးကိုတုံးဆွဲမှလဲစီးပွားရေးအခြေအနေတွေကဘယ်လိုဖြစ်သွားမှလဲဆိုတဲ့အချက်တွေဖြစ်ပါတယ်တဲ့
ခွဲထွက်သွားတယ်ဆိုရှင် economy က uncertain အဖြစ်ဆုံးလေစိတ်မချတော့ဆိုတော့ဒီစာဝတ်နေရေးပညာရေးကျန်းမာရေးခရီးသွားစရိတ်အိမ်ရဲ့တန်ဖိုးတွေ mortgage rateအဲ့ဒီတော်များများပြောင်းလဲမယ်ဆိုတော့လူတွေကစိုးရိမ်ကြတယ်လေသူတို့ရဲ့နေဖို့ထိုင်ဖို့အတွက်ဆိုတော့တော်တော်များများ company တွေကအင်္ဂလန်မှာ register လုပ်ထားကြတော့ဆို bank တွေပါဆို bank တွေပါဆိုလို့ရှိရင် there's no lending bank in Scotland it's only Bank of England in England so independent loan အဲ့ဒါ uncertainty ရှိနေတော့တချို့လူတွေအဲ့ဒါဆိုအတိအကစိုးရိမ်ကြတာကောင်းတယ်မှာတေချာစဉ်းစားမယ်ဆိုလို့ရှိရင် we should vote no but from the heart we should vote yes
နှလုံးသားနဲ့အုံနောက်ကြဘာကိုဆုံးဖြတ်ရမလဲမသေးကြသူတွေ Scotland မှာရှိနေခြင်း London မြို့သူမြို့သားတော်တော်များများကတော့ UK နိုင်ငံတည်းကနေ Scotland ခွဲထွက်သွားမှာကိုမလိုလားကြဘူးလို့ London မြို့မှာနေတာနှစ်ပေါင်းများစွာကြာပြီဖြစ်တဲ့ကိုဖို့တာကပြောပါတယ
်ကျွန်တော်ရဲ့ပေါင်းစင်းတို့ကျွန်တော်ရဲ့အလုကလူတွေတို့လို့ဖို့ပိုင်ပဲအားလုံးတွေကတော့ဒီ England မှာရှိနေများကျွန်တော်သိသလောက်ကတော့ဘယ်သူမှတော့ဒီ Scotland ခွဲထွက်တာတော့ဒီမှာတော့မလိုလားဘူးပေါ့နော
်ခွဲထွက်ခြင်းတဲ့သူတွေဘက်က yes ဆက်တွဲနေခြင်းတဲ့သူတွေဘက်က no ဆိုပြီးတော့မဲပေးကြဖို့စီးရုံးနှုတ်ရှားမှုတွေ Scotland နဲ့မှအရှိန်မြင့်နေချိန်မှာလန်ဒန်မှာတော့ UK နိုင်ငံထဲမှာဆက်ရှိနေရေး stay together ဆိုတဲ့နှုတ်ရှားမှုတွေကိုလုပ်နေကြပါတယ
်လွန်ခဲ့တဲ့နှစ်ရက်လောက်ကတော့ Trafalgar Square မှာသူတို့ဘာလို့သွားလဲဆိုလို့ရှိရင်ဒါ stay together yes လည်းမလုပ်တော့ဘူး no လည်းမလုပ်တော့ဘူးအဲ့လိုမျိုးတွေပြောမဲ့အတူတူcampaign တွေစပေါ်လာတယ်အဲ့တရားနေပြီးတော့ကိုလုံးလမ်းမမျိုးလည်းကောင်းပါ we stay together ဆိုတဲ့ message တစ်ခုနဲ့တော့အခုလုံနေတယ်ဒီ campaign ကတော့တော်တော်လေးတော့အရာရောက်နေတယ်ပေါ့နော် TV မှာလည်းအခုတွေ့နေရတယ
်အခုလိုနှစ်ပေါင်း300ကျော် UK နိုင်ငံထဲမှာရှိနေတဲ့ Scotland ကိုတီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်အောင်လှုပ်ခွင့်ရမယ့်ဆန္ဒခံယူပွဲအပေါ်မှာလူကြီးလူငယ်မရွေစိတ်ဝင်တစားရှိနေကြတာပါဒါဟာအတက်စရာဖြစ်တယ်လို့ Edinburgh မြို့မှာနေတဲ့ဒေါက်တာကျော်စွာကအခုလိုပြောပါတယ
် you know so general election ဆိုရှိရင်register လောက်တာရော turn out ရော60ရာခိုင်နှုန်း 60% လောက်အများဆုံးရှိတယ်ဒီအခုဒီ referendum အတွက်ကို register လောက်တာအခု 80% 16နှစ်ကျော် 16 အသက် 16 နှစ် above က 80% register လောက်တာဆိုတော့တော်တော်များများ interest ဖြစ်တယ်ဆိုတော့ very impressive general election မှာ session နဲ့မှာလုပ်လို့ရတယ် but the referendum က it's a special kind of voting so at that such out net လူငယ်တွေဟာဟိုမဲပေးဝင်ရှိတယ်လေ
ဂျာတာပရင်းနေဆန္ဒခံယူပွဲကြရင် UK နိုင်ငံတဲကနေခွဲထွက်ခြင်းသူတွေဘက်ကပဲနိုင်နိုင် UK နိုင်ငံထဲမှာ Scotland နဲ့အဖြစ်ဆက်ရှိနေခြင်းတဲ့သူတွေဘက်ကပဲနိုင်နိုင်ဒီဆန္ဒခံယူပွဲဟာ Scotland ရဲ့အနာဂတ်အတွက် Scottish လူမျိုးတွေကိုယ်တိုင်ဒီမိုကရေစီနီးလမ်းကျဆုံးဖြတ်ပိုင်ခွင့်ရတာဖြစ်တယ်လို့ဒေါက်တာကျော်စွာကပြောပါတယ်ရှင်